လူအခွင့်ရေးရှိနေတဲ့သူအဖြစ်နဲ့ထင်ရှားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံရောက်ရှိနေစဉ်အတွင်းလူအခွင့်ရေးကိစ္စတွေထက်စီးပွားရေးဘက်ကိုဦးစားပေးဆောင်ရွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီလီကဝေဖန်ခဲ့ပါတယ်မြန်မာကောင်းဆောင်တောင်ဆန်းစုကြည်အနေနဲ့ဆယ်စုနှစ်တွင်နဲ့ကြာဒုက္ခရောက်ခဲ့တဲ့ရိုဟင်ဂျာတွေအရေးကိုပြောဆိုဖို့အချိန်ကြာနေပြီလို့လဲမစ်ယန်ဟီလီကတိုက်တွန်းခဲ့ပါတယ်မစ်ယန်ဟီလီနဲ့ Riders သတင်းထားရဲ့မေးမြန်းထားတာကိုအခြေခံပြီးကိုသားညုံကပြောပြထားပါတယ်ရှင
်တောင်ကိုရီးယားသမ္မတမွန်ဂျင်အင်းရဲ့အခုမြန်မာနိုင်ငံခီးစဉ်တွင်ကမ္ဘာအခြားတိုင်းပြည်တွေဆောင်နေကြတဲ့အတိုင်းပဲလူတွေရဲ့နှစ်နာခံစားချက်တွေတဲ့တိုင်းပြည်စီးပွားရေးအကျိုးစီးပွားကိစ္စတွေကိုပဲဦးစားပေးဆောင်ရွက်တာဟာရှက်ဖွဲ့ကိစ္စဖြစ်တယ်လို့မစ်ယန်ဟီလီကပြောပါတယ်မြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်ဟာလူခွင်နဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ပြရုပ်တစ်ခုဖြစ်ခဲ့တယ်လို့ပဲတောင်ကိုရီးယားသမ္မတမွန်ဂျင်အင်းဟာလည်းလူခွင်ရှိနေတူဖြစ်နေထင်ရှားခဲ့တာကိုထောက်ပြီးတော့ဒီကောင်းဆောင်နှစ်ဦးရဲ့တွေ့ဆုံမှုကအခြားကောင်းဆောင်တွေတွေ့ဆုံတယ်လို့တော့မဖြစ်သင့်ဘူးဆိုတဲ့သဘောတောင်ကိုရီးယားနိုင်ငံသားဖြစ်တဲ့မစ်ဂျန်ဟီလီကဝေဖန်သွားတာ
ပါ But our president has a enjoys a great history of being a human rights lawyer.But I'm afraid that he hasn't
တမတို့သမရကြီးဟာလူအခွင့်ရေးရှေ့နေတယောက်အဖြစ်နဲ့အထင်ကြီးသမိုင်းရှိထားတာပါဒါပေမဲ့လည်းလူအခွင့်ရေးနဲ့ပတ်သက်လို့မပြောမဆိုတာကိုကျွန်မစိုးရိမ်ပါတယ
်နိုင်ငံတကာအတိုင်းအဝန်းမှာလူအခွင့်ရေးလှုပ်ရှားမှုပြရုပ်ဖြစ်ခဲ့တဲ့ဒေါ်ဆန်းစုကြည်ဟာလည်းတာမန်နိုင်ငံကောင်းဆောင်တူအနေနဲ့သမိုင်းတန်ဖိုးရော့သွားတယ်လို့တောင်ကိုရီးယားတက္ကသိုလ်ပမောက္ခတူလည်းဖြစ်တဲ့မစ္စတာဟီလီကပြောပါတယ်အထူးသဖြင့်ကတော့ဆယ်စုနှစ်နဲ့ချီပြီးတော့ခံစားလာခဲ့ရတဲ့ရိန်ဂျာအရေးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုဝေဖန်ခဲ့တာ
ပါ I thinkthat she enjoys the popular vote very much and I think that she should step up and really speak out
ဒေါ်ဆန်းစုကြည်ဟာလူလူထောက်ခံမဲကိုအတော်ကြီးကိုရထားသူပါသူ့အနေနဲ့ရိုဟင်ဂျာတွေရဲ့ခံစားနှင်နာမှုတွေကိုထုတ်ဖော်ပြောသင့်နေပြီလို့ကျွန်မထင်ပါတယ
်မြန်မာနိုင်ငံအနောက်ဖက်ချမ်းရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဘက်ကနှုတ်ဆက်နေတယ်မြန်မာစစ်တပ်ရဲ့လုပ်ရတွေကိုခုခံကာကွယ်ပေးနေတယ်လို့နိုင်ငံတကာလူခွင့်ရေးဖွဲ့တွေကဆွဆဲနေကြတာပါ2019ခုနှစ်တုန်းကရခိုင်မြောက်ပိုင်းကလုံခြုံရေးဆက်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်တင်ငနန်းအင်ဒီဂျင်းနေဇက်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အဲဒီကလူခွင့်ချိုးဖောက်မှုတွေဟာဂျီနိုဆိုက်မျိုးဖြုတ်တပ်ဖြတ်မှုဖြစ်တယ်လို့လူခွင့်ဖွဲ့တွေဘက်ကဆွဆဲပါတယ်။ဒီတက်တာဝန်ရှိတယ်လို့ဆိုပြီးတော့မြန်မာစစ်ဖက်ခေါင်းဆောင်တွေကိုလည်းအမေရိကန်ပြည်ထောင်စုကရေးယူထားပါတယ်။မြန်မာစစ်ရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတယ်လို့ပဲဒီအဖြစ်အပျက်တွေပေါ်မှာပြည်တွင်းမှာပဲစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောထားပါတယ်။မစ္စတာဟီလီအပါအဝင်လူခွင့်ရေးသမားတွေကတော့ဒီဖြစ်ပျက်မှာအနာအပါတီခေါင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်မှလည်းတစုံတရာတာဝန်ရှိတယ်လို့ယူဆကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းတို့ဒီကနေ့တွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့နိုင်ငံကုံသွေးကြီးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးတွဲဆောင်ရွက်မယ့်ကိစ္စတွေကိုပဲလေးပြပြောခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့အခုခီးစဉ်အတွက်မှလည်းမြန်မာနိုင်ငံတွေရည်တည်မြှောက်နှံနေကြတဲ့ကိုရီးယားကုမ္ပဏီတွေအတွက်ကိုရီးယားစုရဲ့ကုံသွေးရုံးဖွင့်မယ့်ကိစ္စနဲ့အထူးဆုံးအုံမြင့်ချဖို့ကိစ္စတွေဟာအဓိကလို့ဖြစ်နေပါတယ်ခင်ဗျာ။